ိခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့ရခိုင်နယ်တကိုင်းအေအဖွဲ့တို့ကြားတိုက်ပွဲတွေဟာဆုံးခဲ့တဲ့ရက်ပိုင်းတွေအတွင်းအရှိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဖက်ကထိခိုက်ကြဆုံးမှုအများပြားတယ်လို့စစ်လက်နက်ပစ္စည်းတွေကိုလည်းဖျက်သိမ်းစီရမိခဲ့တယ်လို့အေဖက်ကပြောပါတယ်။အေရပြောဆိုချက်ကိုတော့တပ်မတော်တာဝန်ရှိသူတွေကငြင်းဆိုထားပါတယ်။ဒီခိုင်ဒေတာစီရင်နောက်ဆုံးအချိန်တွေကတော့ VOA မြန်မာပိုင်းတင်ထောက်နိုင်ကုန်အင်ကတင်ပြဖို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီကနေ့ရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ်
။ပုံစံရောက်ချင်ဆိုတဲ့ဒီရက်ဖြစ်တာပဲ။အဲမြောက်ဘက်ကိုဆက်ပြီးတော့ဖြစ်နေဆိုရင်ကျောင်းတော်ရဲ့မြောက်ဘက်ပေါ့နော်။ဒါကခဏလေးတန်းကျောင်းရဲ့ဆီရယ်။အဲတန်းကျောင်းတော်ရောတရားရယ်။
ဒီကနေ့ပုံလူကျိုးမြောက်ချမ်းကြောက်တော်မြို့နယ်မြောက်ဖက်ချမ်းနဲ့မင်းပြမြို့နယ်ပန်းပြောင်ရှိဘက်တောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရှိသေးဘူးလို့ဆိုပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ကြောခွေရခိုင်တုခကတော့မင်းပြဘက်မှာတိုက်ပွဲဖြစ်နေကြောင်းသိပြုခဲ့ပေမဲ့အသေးစိတ်ကမသိရှိသေးဘူးလို့ပြောပါတယ်။အောက်တိုဘာလ19ရက်နေ့ကနေ23ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ဦးမင်းပြနယ်ပုံလူကျုံမြို့နယ်တွေမှာတပ်မတော်နဲ့တိုက်ပွဲတွေကြင်းကြီးနဲ့နာဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံမှုတွေများပြားခဲ့တယ်လို့အေးဘက်ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ဒီလိုတိုက်ပွဲအခြေအနေကိုအေးကြောခွေရခိုင်တုခကအခုလိုပြောပါတယ်
။ချင်းကိုကနေ့မှာဒီမနက်6နာရီကနေည7နာရီလောက်ဒီရောင်းဦးကနေလက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့။အဲဒီတိုက်ပွဲမှာတော့ဂျန်တူဘက်ကနေပြီးတော့အနည်းဆုံးက7ဦးအထက်ကြားထွန်းတာရှိတယ်။ဟိုဒါရရတဲ့ဥစ္စာလေးအဲ့မှာ7ဦးအထက်ရှိတယ်။မနက်7နာရီခွဲပေါက်မှာတော့ဒီအဲ့ဒီလက်ကရွာဘက်ကိုစစ်ကူလိုက်လာတဲ့ဒီနောက်ကပေါ်မှာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ကရေတလီရွာအနက်မှာနေပြီးတော့ဓာတ်ဆက်တိုက်ခိုက်တာရှိတယ်။လက်ကရရနမ်းမှာဖြစ်တဲ့ဒီတိုက်ပွဲအတွင်းမှာတော့ဒီဓမ္မစစ်တပ်စီကနေကျွန်တော်တို့ဟိုစစ်မျက်နှာပြည်စီကိုတင်းစီရမိတာရှိတယ်။ချိုးခိုးရင်းနေတာပဲဒီမင်းသားမျိုးနယ်ကျော်သားရွာရဲ့အရှင်းရောက်ခဲ့ပေါ့နော်။တောင်သားပေါ်မှာလည်းအဲ့မှာတိုက်ပွဲတစ်ချိန်ဖြစ်တာရှိတယ်။တောင်သားကျောင်းမျိုးနယ်ဒီအောင်မကျော်ရွာရဲ့မြောက်ဘက်အဲ့ဒီမင်းမဆောင်ဖြစ်မှာတိုက်ပွဲတစ်ချိန်ဖြစ်တာရှိတယ်။ဒီတိုက်ပွဲမှာတော့ဓမ္မစစ်တပ်ကနေပြီးတော့အနည်းဆုံး10ဦးထဲကြားဆုံးတာရှိတယ်။အဲ့ဒါကျွန်တော်တို့ကမျက်နှာညဒီအော်တိုဘန်နဲ့ဒီနေ့မှာမနေ့ရှင်းလာရင်၅စီမှာမြောက်ဦးမြင့်နဲ့လက်ကြွာတကားအနီးမှာအဲ့မှာအဲ၅စီလောက်ပါတဲ့ဒီရန်သူစစ်ကြောင်းတစ်ခုကိုဒီကျွန်တော်တို့ရခိုင်တပ်ကကမန်ဒိုတွေကနေပြီးတော့ဓာတ်ပြတ်တိုက်ခိုက်ခဲ့တာရှိတယ်။ထုံပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ဖေကိုရဲကနေနဲ့ဖေတူရဲအပြင်မှာဒီရန်သူတပ်ကဒီကြားချင်းတဲ့ဥယျာဉ်ဟာဒီကမ်းကငါးငါးရဲ့လောက်ခံတပ်တွေဒါကကြားချင်းတာ35ဦးအထက်ကိုရှိတယ်။ဒါရတဲ့ဒီလေက30အထက်ရှိတာပေါ့။ဘောရိုဘက်ကလည်းကြားချင်းတာပျော်ရှိတယ်။နောက်ပြီးဒါရတာပျော်လို့ရှိတယ်ဗျ။
ဝေတာလီနဲ့လက်ကကြေးရွာစိုက်ပွဲမှာ RPG 7ဘုံ35လုံး60မမဘုံ30လုံးဆက်တွေယူဆက်ကြီး2လုံးမိုင်းလက်နဲ့ခင်ရန်စေဝါပစ္စည်း MG 3500ကျော်ပါဝင်စစ်3000ပစ္စည်းဖုံးနဲ့ဆက်ဆက်ပစ္စည်းပြိခါတချို့စာရွက်စာတမ်းတချို့ကိုအီဘက်ကစိန်စီရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်အောက်တိုဘာလ20ရက်နေ့မှာလေဗုဒ္ဓတောင်မြို့နယ်အုတ်ဆောင်ရွာရှင်မြောက်ဘက်အယူကျဆောင်တန်းပေါ်နဲ့ချင်းမြင့်နယ်ပလဝါမြို့နယ်ခမောင်းဝရွာမြောက်ဘက်ဆောင်တန်းပေါ်မှာလည်းပိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်။အေးဘက်ကထုတ်ပြန်ထားတယ်လို့သတ်မတော်ဘက်ကစိတ်ခက်ကြဆုံးမှုများပြားတယ်ဆိုတာကိုတော့ဘုံမူကြီးဝင်းစောဦးကညင်းဆိုပါတယ်
။ဘလောက်လဲကြာတာတန်ရတာတန်ရတာအနေချင်းတော့ပြောတဲ့အကြီးအကျယ်တွေဟုတ်ပိုက်ပွဲဖြစ်တဲ့နောက်တော့ညာ90ဆက်တော့တန်ရတာကျွန်တော်ပြောချင်တာတော့သူတို့ပြောတဲ့ဒေတာတွေကမှားတယ်
အောက်တိုဘာလ23ရက်နေ့ကလည်းဗုဒ္ဓတောင်မြို့နယ်နဲ့မင်းပြမြို့နယ်တို့ကရွာတချို့မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ19ရက်နေ့ကလက်ကကျေးရွာနဲ့ဝေတာလီကျေးရွာကြားတိုက်ပွဲတွင်စစ်ရှောင်းဝေတာလီရွာသားတချို့စစ်ဗေးသိမ်းရှောင်ရမှာခလိငယ်လူဦးစုမောက်ပိတ်ဆို့မှုတွေဖြစ်ပွားခဲ့ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့အေအေတို့အကြား30လကျော်ကြာတိုက်ပွဲဖြစ်စဉ်ကာလတွင်းမှာအရသာ90ကျော်ပိတ်ဆို့ပြီး120ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီခိုင်ပြည်နယ်လွှတ်တော်ကူးစက်လှယ်တွေကပြောပါတယ်ခင်ဗျာ။